မကွေတိုင်ပခုတ်ကူမြို့နယ်မြစ်ချေမြို့မှာစစ်ကောင်စီတပ်နဲ့ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ရမှာအရသားတွေထိခိုက်သေးဆုံးခဲ့ကြောင်းကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုပြောပါရယ်တိုက်ပွဲပြင်းထန်နေတဲ့အတွက်မြစ်ချေနဲ့မြို့အနီးကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရပါတယ်ပခုတ်ကူဒေသဘက်ကတိုက်ပွဲအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြပြပေးပါရှင်
မကွေတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့ကိုဒီဇင်ဘာ30ရက်ကပခုတ်ကူမြို့ကထွက်လာတဲ့စစ်တပ်စစ်ကြောင်းတွေရောက်ရှိလာပြီးစစ်ကြောင်းထိုးချိန်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်ခဲ့ပါတယ်။အင်အား300ကျော်ပါတဲ့စစ်ကောင်စီတပ်စစ်ကြောင်းဟာမြစ်ချေမြို့မှာရှိတဲ့မြင်းမွေးမြူရေးတပ်စခန်းကိုရိုက်ခတ်ပို့ဆောင်မှာဖြစ်ပြီးမြစ်ချေမြို့ရဲ့ရောက်ချိန်စစ်တပ်ဘက်ကပစ်ခတ်တဲ့လက်နက်ကြီးဟာမြစ်ချေမြို့မြို့မရက်ကွက်မှာရှိတဲ့နေအိမ်ပေါ်ကျောက်ပြီးအရသား4ဦးသေဆုံးခဲ့ပါတယ်။ရစ်ချေမျိုးအခြေအနေနဲ့ပတ်သက်ပြီးတောင်းရင်သွေးကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်
။အားဟိုကတော့ရှိတယ်350 400တောင်းတယ်ဒီကောင်လေးဒီပြန်ရိတ်ခတ်ဖို့မနော်။မနေ့ကထွက်လာတာမနေ့ကထွက်လာတာမျိုးပေါ်မှာပြစ်ခတ်မှုတစ်ဖြစ်သွားတယ်ရင်မနေ့ကညနေဆောင်တော့ဖြစ်သွားတာဒီဒါကလည်းပြေဆုံးတာရှိတယ်မနေ့ကအဲ့တိုင်လက်လက်ကြီးမှန်လာလို့ပြောတယ်လက်လက်ကြီးမှန်လာဟိုမှာ၄ယောက်ပြေဆုံးတယ်နော်။စီကရောမပြေဆုံးတာမျိုးမှာလုပ်ခဲ့လနကြီးအာဒီယူနေမကြလို့ဝင်ကြပြီးတော့အဲ့မှာဖြစ်သွား
စစ်ကောင်စီတက်စစ်ကြောင်းထိုးတာအပြင်တိုက်ပွဲတွေဖြစ်နေတာကြောင့်မြစ်ချေမြို့ပေါ်ကဒေသခံတွေအပြင်မြို့အနီးကျေးရွာကဒေသခံ4000ကျော်ဟာဘေးလွတ်ရာနေရာတွေစီတိမ်းရှောင်နေရပါတယ်ထောင်ချီတဲ့စစ်ဆောင်တွေအတွက်လူဦးရေများပြားတာကြောင့်စားနပ်ရိက္ခာကူညီတွေလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ
်မြစ်ချေအင်းဝိုင်းဘူကုန်းကျောင်းလမ်းကိုဆွဲကြည့်သာသာအေးချက်ချာဖက်ပင်အကုန်လုံးဆိုဒီနေ့ရွာရီမန္တမအကုန်ထွက်တာဆိုလင်းကားတော်တော်ရှိမှလူကြီးသူမြစ်ချင်မျိုးကိုတမျိုးနဲ့တော့ကြီးရတာအကူကြီးကတော့လောလောဆယ်အနေထားရတော့ကျွန်တော်တို့စံစီပေါ့ဗျာစံစီပေါ့ချက်ချာပေါ့အဲ့ဒါလေးတော့ကျွန်တော်တို့အားကြံပြီးတော့မရှိရှိတာနဲ့အကျွေးဝယ်ပြီးတော့လုပ်နေအောင်နောက်မှသွားပြဿနာရှိမယ်သူက
မြစ်ချေမျိုးကိုစစ်ကြောင်းထိုးနေတဲ့စစ်တပ်ဟာပခုတ်ကူအခြေဆိုင်တပ်မ101လက်အောက်ခံတရင်တွေဖြစ်ပြီးမြစ်ချေမျိုးမြင်းမွေးမှုရေးတပ်မှတက်ဆွဲထားတဲ့စစ်တပ်နဲ့မြို့တောင်ဘက်ကလှစစ်တပ်အားပေးစက်ရုံမှတက်ဆွဲထားတဲ့နေရာတွေကိုရိတ်ခပိုးပိုးအတွက်စစ်ကြောင်းထိုးတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေစစ်ရေးတင်းမာနေပြီးတိုက်ပွဲတွေဆက်ရှိလာနိုင်လို့မြို့ကိုမပြောင်းနိုင်သေးဘူးလို့လည်းဒေသခံတွေကပြောပါတယ်။မြစ်ချေမြို့အမှတ်5ရပ်ကွက်မှာရှိတဲ့မြင်းမွေးမြူရီတပ်ကို2023ဖေဖော်ဝါရီ17ရက်မနက်ပိုင်းမှာကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းတုံးပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်ခဲ့သလိုတေဆုံးတာတွေလည်းရှိခဲ့ပါတယ်။မကွေးတိုင်းအတွင်းကတိုက်ပွဲတွေဆစ်ဆောင်ပြည်သူတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေဘက်မှာကာကွယ်ရေးတပ်တွေအခြေစိုက်တဲ့အတွက်နေမြေရှင်းလင်းရတာဖြစ်ကြောင်းသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ။